ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ကြားနာဘွက်တရက်ကိုအမေရိကန်ပြည်ထောင်စုအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဝင်တွေရဲ့ရှေ့မှောက်မှာ VOA သတင်းဌာနက Black and White ဆိုတဲ့အစီအစဉ်တင်ဆက်သူအမျိုးသမီး Greta Van Susteren နဲ့ ICG နိုင်ငံကအကြက်တဲဖြည့်ရှင်အဖွဲ့က Mr. Stephen Pombaro ကပူးပေါင်းပြီးမနေ့ကစက်တင်ဘာလ26ရက်နေ့မှာကျင်းပခဲ့ပါတယ်အဲ့ကြားနာပွဲကိုအလွတ်တော်နိုင်ငံသားကြီးရကော်မတီဥက္ကဋ္ဌမစ္စတာအက်ဒရိုက်စ်ကကမ္မကထပြုလုပ်ပြီးကော်မတီအဖွဲ့ဝင်တွေဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်တွေကဝိုင်းဝန်းမေးမြန်းကြပါတယ်ပထမဆုံးအနေနဲ့ VOA က Greta Van Susteren က
These people are forgotten they're stateless they're homeless they're nameless
သူကသတင်းတောက်တယောက်ဖြစ်တဲ့အတိုင်းမြန်မာနဲ့ရင်းကြအကြက်တဲကိုပဲမလိုက်ပဲအမှန်တိုင်းဓမ္မထိတန်ကြကြပြောပြရစီလို့ဆိုပါတယ်အဲ့ဒီနောက်ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရုံးရဲ့စာရင်းအရာ7000လောက်ရှိတဲ့ရိုဟင်ဂျာတွေဟာအိုးမဲ့အိမ်မဲ့နိုင်ငံမဲ့လူမျိုးအမည်မဲ့ဖြစ်နေရပုံအဲ့ဒီလူတွေရှိတဲ့စီကိုသူ့အနေနဲ့၄ချိန်သွားခဲ့ပုံ2018ဒီဇင်ဘာလကတွေ့ခဲ့ရတဲ့အခြေအနေနဲ့အခု2018ဇွန်လမှာတွေ့ရတဲ့အခါမှာပိုပြီးအခြေအနေဆိုးတာတွေတွေ့ရပုံတွေကိုဗီဒီယိုမှတ်တမ်းတွေနဲ့ရှင်းပြပါတယ်ဒါ့အပြင်သူကရိုဟင်ဂျာတွေဟာကျမတို့နဲ့ကိုးကွယ်ရာယဉ်ကျေးမှုမတူပေမဲ့အခြေခံတူနေတာကတော့သူတို့လည်းဘဝမှာကောင်းကောင်းမွန်မွန်နေချင်ကြသလိုသူတို့သားသမီးတွေကိုလည်းလုံးကျုံစိတ်ချရတဲ့ပုံဝင်ချက်တစ်ခုနဲ့အေးအေးချမ်းချမ်းပြုစုပြိုးထောင်ခြင်းနေကြတယ်လို့ဆိုပါတယ်။ဒီအကြောင်းတွေကိုကမ္ဘာလူဖွဲ့စည်းကတည်ပြီးဖြစ်တယ်လို့ဆိုလဲဆိုရင်နေကြတယ်လို့ပြောပါတယ်။သတင်းတော့တွေအနေနဲ့လည်းရခိုင်ဒေသကိုသွားပြီးသတင်းယူဖို့တော်တော်ခက်ခဲတယ်လို့အန်ဒီလည်းများပါတယ်။အခုဆိုရင်အဲ့ဒီဘက်ကသတင်းရေးလို့ Riders သတင်းတော့နှစ်ယောက်လည်းနှစ်ရှည်ထောင်ချခံလိုက်ရပါတယ်။ဒါကြောင့်အခုဆိုရင် VOA အနေနဲ့ Ranger ဘာသာနဲ့အတိုင်းအတာတစ်ခုတည်းအတန်ဆားလွှင့်ပေးဖို့ပြင်နေပြီလို့ Greta Van Susteren ကပြောပါတယ်။သူတို့ကိုဒုက္ခသည်စခန်းတွေမှာရေရှည်ထားခြင်းအပြင်အနာဂတ်မှာတန်ဖိုးမရှိသလိုသူတို့အတွက်စီးပွားရေးအခွင့်အလမ်းလည်းမရနိုင်ပါဘူး။ဒါအပြင်လူကုန်ကူးသူတွေအကြမ်းဖက်သမားတွေရဲ့အာရုံဆက်ရဖြစ်လာနိုင်ပါတယ်။ဒါကြောင့် VOA သတင်းဌာနကသူတို့အတွက်လုပ်ပေးတာဟာဌာနရဲ့ညီမှန်းချက်နဲ့လည်းကန့်ညီပါတယ်။အဲ့ဒီအပြင်အမေရိကန်အစိုးရအတွက်လည်းရိုဟင်ဂျာတွေအတွက်ငြိမ်းချမ်းနဲ့နီးလန်းရှာတဲ့နေရာမှာအထောက်အကူအများကြီးပြုနိုင်ပါတယ်လို့ VOA ရဲ့ Black and White အစီအစဉ်တင်ဆက်သူအမျိုးသမီးGreta Van Susteren ကပြောသွားတာပါ ICG နိုင်ငံကအကြက်တဲဖြစ်ရှင်အဖွဲ့က Mr. Stephen Pombaro ကလည်း
At the same time I do think that the United States needs to keep on talking to the civilian government needs to keep talking to the military
American နေနဲ့မြန်မာအရသာစုအနေနဲ့ဆက်ပြီးညှိနှိုင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဆိုပါတယ်ဒီလိုလောက်တာရခိုင်ပြည်နယ်ကဖြစ်ရဆိုရင်းနဲ့ပတ်သက်လို့ဆက်ပြီးတွန်းအားပေးနိုင်ဖို့ဖြစ်ပါတယ်ထွက်ပြေးသွားတဲ့သူတွေပြန်ခေါ်နိုင်ဖို့အတွက်လိုအပ်တဲ့ဥပဒေတွေပြင်ဆင်ဖို့မူဝါဒတွေပြင်ဆင်ဖို့လိုအပ်တွေပြင်ဆင်ဖို့နီးလန်းတွေလည်းရှာနိုင်မယ်လို့တင်ပြပါတယ်ကြားနာဘွဲကိုဦးဆောင်တဲ့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌမစ္စတာအက်ဒရိုက်စ်က
Making a formal determination of genocide must be the next step for the US
American နေနဲ့ဆက်လုပ်ရမယ့်နောက်ထပ်ခြေလှမ်းကတော့အခုဖြစ်ရတဲ့နေပတ်သက်လို့လူမျိုးတုံးတုံးတင်ရှင်းလင်းမှုမြောက်တယ်ဆိုတာသတ်မှတ်ဖို့ပဲဖြစ်တယ်လို့ပြောသွားတာပါဒါ့အပြင်သူက
Those military leaders and security forces responsible for these atrocities must face justice.
ဒီဖြစ်ရဆိုးတွေအတွက်တမ်ရော်နဲ့လုံခြုံရေးခေါင်းဆောင်တွေမှာတာဝန်ရှိပြီးသူတို့ကိုတရားစီရင်ရမယ်လို့ပြောသွားတာဖြစ်ပါတယ်။အဲဒီနောက်ကော်မတီဝင်တဦးဖြစ်တဲ့ Republican အမတ်ဒါနာရိုရာဘတ်ချာက
Where does the Burmese military get their weapons and ammunition?
မြန်မာစစ်တပ်အနေနဲ့ဒီလိုဖိနှိပ်ဖို့လက်နက်တွေဘယ်ကရနေလဲ။သူတို့မှာဘလို့လက်နက်တွေရှိနေလဲလို့မေးလိုက်တာပါအဲ့မေးခွန်းနဲ့ပတ်သက်လို့တော့တက်တည်ထွက်ဆိုကြတဲ့ VOA Greta Van Susteren ရော ICG အဖွဲ့က Stephen Pombaro ကပါမဖြေနိုင်ပါဘူးဒါပေမဲ့ American ကမြန်မာကိုလက်နက်ရောင်းဝယ်မှုပိတ်ပင်ထားတဲ့အတွက် American ကနေရနေတာမဟုတ်ဘူးလို့တော့ဖြေဆိုသွားပါတယ်အဲ့နော် Mr. Dana Rurabacha က
Mr. Chairman thank you for the leadership in the Magnitsky Act although I disagree with the title
အခုခင်ဗျားတို့ပြတဲ့ဒုက္ခသည်စခန်းနဲ့လူတွေရဲ့အခြေအနေတွေ့ရတာတကယ်ကိုစိတ်မကောင်းစရာဖြစ်ရတယ်ဆိုတာထက်ကိုပိုပါတယ်ကျွန်တော်တို့အနေနဲ့လည်းစိတ်ပူဖို့လိုပါတယ်ဒါပေမဲ့ချမ်းသာတဲ့မွတ်စလင်နိုင်ငံတွေကဘာလို့မကူညီကြတာလဲသူတို့အနေနဲ့ရိုဟင်ဂျာတွေအတွက်ပြောနေတယ်လို့စီးရီးယားဒုက္ခသည်တွေကိုဘာလို့မကူညီတာလဲဒါရှက်စရာသိကောင်းပါတယ်ဒါကြောင့်အခုဆွေးနွေးနေကြတဲ့ရိုဟင်ဂျာတွေကိုလူမျိုးတုံးတုတ်တင်တပ်ဖြတ်နေတယ်ဆိုတဲ့ခေါင်းစဉ်ကိုတော့ကျွန်တော်အနေနဲ့သဘောမတူနိုင်ပါဘူးဒါပေမဲ့တရုတ်တို့စော်ဒီတို့အခြေအနေနဲ့နှိုင်းယှဉ်ပြီးကျွန်တော်တို့ကလည်းကိုယ်ဆုံးဖြတ်ချက်နဲ့ကိုယ်လုံရနဲ့ကိုယ်ဆောင်ရွက်တင်ပါတယ်လို့ပြောသွားတာပါ။ Virginia ပြည်နယ်အမတ် Tom Garrett ကတော့
I've called for in this committee the revocation of Ms. Aung San Suu Kyi's Nobel Peace Prize but we can't control that. What we can control is the Congressional Gold Medal.
အခုဆိုရင်အစုလိုက်အပြုံလဲတပ်ဖြတ်မှုတွေမရေမှုတွေဖြစ်နေပေမဲ့တောင်ဆန်းစုကြည်ကမတားနိုင်တဲ့အပြင်ရင်းကုန်နှုတ်ပိတ်နေတဲ့အတွက်သူ့ကိုချီးမြှင့်ထားတဲ့ Nobel ငြိမ်းချမ်းရေးဆုပြန်ရုပ်သိအောင်ကျွန်တော်တို့မလုပ်နိုင်ပေမဲ့က ကျွန်တော်လွတ်တော်ကနေချင်းမြင်တာတဲ့ congressional ရွှေတစိုက်ကိုတော့ပြန်ယုံသိမ်းနိုင်ပါတယ်ဒီလိုလုပ်ဖို့လဲတောင်းဆိုပါတယ်လို့ပြောသွားတာပါကြားနာပွဲကိုလွတ်တော်ကိုယ်စားလှယ်တွေစိတ်ဝင်စားသူတွေရိုဟင်ဂျာရေးလှုပ်ရှားသူတွေစုစုပေါင်းအယောက်100နီးပါးတက်ရောက်ကြပါတယ်ခင်ဗျာ